သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်နိုင်ငံလူဦးရေရဲ့လေးပုံတစ်ပုံကျော်ဟာကန္နာအသီးသီးကိုဦးဆောင်နိုင်တဲ့လူငယ်အရွယ်တွေဖြစ်ပါတယ်အနာသိမ်းထားတဲ့မြန်မာနိုင်ငံရဲ့စစ်တပ်ကတော့ဒီလူငယ်တို့တွေအပေါ်တလွဲရည်မှန်းချက်သုံးဥပဒေတွေကိုပြဋ္ဌာန်းခဲ့ပါတယ်။နှီးပညာတွေနဲ့နိုင်ငံကိုဦးဆောင်နိုင်ဖို့အစားလက်နက်ကိုင်ပဋိပက္ခတွေကြာတားကောင်အဖြစ်သုံးဖို့စစ်မှုထမ်းဥပဒေကိုဒီနှစ်နှစ်ဦးပိုင်းမှာပဲထုတ်ပြန်ခဲ့တာပါ။2014ကြာပြတ်တကောင်စီအရာဆိုရင်စုစုပေါင်းလူဦးရေ50တန်းကျော်တဲ့14တန်းဟာစစ်မှုထမ်းရမယ့်အထက်ကျုံဝင်နေပါတယ်။အသက်18နှစ်ကနေ35နှစ်ကြားအမျိုးသားတွေနဲ့18နှစ်ကနေ28နှစ်ကြားအမျိုးသမီးတွေကစစ်မှုထမ်းရမယ့်အသက်အပိုင်းခြားတဲ့ပါဝင်နေတာဖြစ်ပါတယ်စစ်မှုတန်းကာလမှာတာမန်လူငယ်ဆိုရင်အနည်းဆုံး2နှစ်စက်မှုလက်မှုကျွမ်းကျင်သူဆိုရင်အနည်းဆုံး3နှစ်ဖြစ်ပြီးအရေးပေါ်ကာလဖြစ်ရင်5နှစ်စစ်မှုထမ်းရမယ်လို့အဲ့ဒီဥပဒေမှာထည့်သွင်းထားပါတယ်စစ်မှုထမ်းဖို့ပြက်ကွက်မယ်ဆိုရင်လည်းထောင်ဒဏ်5နှစ်ကြာခံရမယ်လို့ပြည်ထောင်ကြီးချမှတ်ထားတာကြောင့်လူငယ်တွေအနေနဲ့ပြည်ပကိုထွက်ပြေးတိမ်းရှောင်မှုတွေလည်းများပြားလာပါတယ်။ဒီလိုတိမ်းရှောင်တဲ့နေရာမှာတရားဝင်နီလန်းနဲ့မဟုတ်ပဲတရားမဝင်နီလန်းနဲ့ပြည်ပနိုင်ငံတွေမှာခိုလုံနေထိုင်ရတဲ့လူငယ်တွေလည်းရှိပါတယ်။အဲ့ဒီထဲမှာပါဝင်နေတဲ့လူငယ်တဦးဖြစ်သူကိုအငယ်ကောင်းက
ဖက်ဖဲရီရတော့မွေးကြီးရတဲ့အားရရှိမှလည်းနေနိုင်မှာပါတော့ဒီကျွန်တော်ကလည်းဒီလိုစင်လာရအဲ့တော့လောက်ကိုင်းစင်ပြီးမှဒီမှာဆက်နေနိုင်မယ်မရှိရင်အရာလည်းထောက်ပံ့လို့ရတယ်သူကရှိရတယ်ကြည့်ပဲလွတ်လိုက်အဲ့ဒါမျိုးအလုပ်တူရပါလူဆက်နေနိုင်မှာလေစိတ်တိုင်းလည်းပတ်ဖို့တည်းကျွန်တော်လောအောင်အဲ့ဒါပြီးတော့နောက်တစ်ခုဆက်စင်လာကျွန်တော်ရောက်လာတော့တလကျော်တော့ပဲရှိပြီအခုကတော့အခုရတဲ့လောက်ကတော့အိမ်ငားနေတဲ့ကိုယ်နဲ့သူကလုံးရတယ်ဆိုတော့လည်းတွဲလို့ခါကျသူ့အလုပ်လေးပုံလိုက်လို့လည်းအပိုင်းကြရင်တော့အတေရရလောက်လောက်ကိုကျစေလာတယ်။ဟိုမြိုက်กว่าကြတာကိုမီကိုယူမှာဆိုထွက်ချင်ချင်ထွက်သွားချင်လို့သွားလို့ရတယ်။ဒီမှာကျတော့ကိုထွက်ချင်တော့မှဟင်းတမျိုးဝယ်တဲ့အချိန်တော့ပဲအဲ့လိုမျိုးဆိုကိုကဘာမှမရှိတော့ဘူးဆိုအဲ့ထောက်တာလေးခုနေနေရတယ်။နောက်ပိုင်းကျရင်မှထောက်တာပြည့်စုံလုပ်နေမှာပဲအဆင်ပြေပါလေ။အခုအိမ်နဲ့ဈေးအဲ့လောက်ပဲသွားနေရတယ်။ဒါမှမဟုတ်သူမထွက်တဲ့အချိန်နော်။ဘာကြထွက်ရင်ဆင်ပြေသေးတယ်။ဒါတော့အဲ့လိုမျိုးဆင်ပြေကြတော့ကိုရဲ့ပွဲစားတော့သူကောင်းဆက်ပြရတော့ပေါ်တည်ရမှာအလုံးမဆက်ပြပါအောင်အတူစကန်ပါပါလို့ရှင်းရတာရှိတယ
်ပြီးခဲ့တဲ့14နှစ်ကြာကအာနာရှင်ဟာဗိုလ်ချုပ်မူကြီးဦးတန်းရွှေလက်မှတ်ရေးထိုးထုတ်ပြန်ခဲ့တယ်ပြည်သူစစ်မှုထမ်းဥပဒေကိုစစ်အာဏာသိမ်းကာလအစမှာပဲစစ်ကောင်ဆောင်ကစတင်အသက်သွင်းလိုက်ကြပါအခုနှစ်ဧပြီလတည့်ရက်မှာပဲစစ်မှုထမ်းအပတ်စဉ်တစ်ကိုစတင်ခေါ်ယူခဲ့တယ်လို့အခု9လနီးပါးအကြာမှာအပတ်စဉ်3အထိရောက်ပြီးလေးအတွက်ပါလူသစ်စတင်စုဆောင်နေခဲ့ပါပြီ။တင်နန်းတတုတ်ကိုလူဦးရေ 9,000 ခေါ်ယူသွားမယ်လို့စစ်ကောင်စီကပြောဆိုထားတာကြောင့်တစ်နှစ်ဆိုရင် 6,000 အထိခေါ်ယူစုဆောင်သွားမယ်လို့ဆိုနိုင်ပါတယ်။အာဏာသိမ်းကာလ3နှစ်ကျော်မှာစစ်ကောင်စီကအခုလိုစစ်မှုထမ်းဥပဒေကိုမြင်းမြန်ဆန်ဆန်ပြဋ္ဌာန်းလိုက်တာဟာစစ်မျက်နှာစာတွေမှာသူတို့ရဲ့လူအင်အားတွေပြုံးတိလာတာကြောင့်ဖြစ်တယ်လို့စစ်ရေးနှိစက်သူတွေကတုံ့တက်ကြပါတယ်။ဒီလိုစစ်ကောင်စီရဲ့လုပ်ရဟာလူငယ်တွေကိုအတုံးချတာဖြစ်တယ်လို့ပြောလာသူကစီရီယန်ဗိုလ်ကြီးထက်မြက်ပါ။
အဓိကတော့ဒီလူငယ်တွေကဒီဘက်မှာရှိနေတယ်ဆိုရင်သူတို့အတွက်အနည်းရယ်ပဲတကယ်တမ်းပြောရအောင်နော်။ဘာလို့လဲဆိုတော့အခုဒါစစ်မှုထမ်းမနေရဥတွေသူတို့လုပ်တဲ့အခါမှာလုံးဝမကြိုက်လို့ထွက်ပြေးတိမ်းရှောင်ရတဲ့လူငယ်တွေအများကြီးရှိကြိုက်ပါတယ်ဆိုပြီးတော့ဝင်တဲ့လူကမရှိတကယ်တမ်းပြောရမယ်နော်ဟိုသူတို့ဘာသာသူတို့ဘာသာဖြစ်လာနေတာသက်သက်ပေါ့နော်ပြီးရင်ဒါတက်မိသားစုလို့ပါလို့သက်သက်ပေါ့နော်ဒါပေမဲ့အဲ့ဟာအထက်ခုနလိုဒါစစ်မှုမထမ်းကျင်တဲ့လူငယ်တွေကပုံများရတယ်ပေါ့နော်အဲဒါကြတော့ငွေတွေကမှသူတို့ကိုမထောက်ခံမှုဆိုတဲ့သူတွေကအပြင်းမရှိနေရဆိုရင်တနည်းနည်းတစ်ချိန်ချိန်မှာဒေါ်လာရင်းနဲ့ပူပေါင်းသွားတာမျိုးဒေါ်လာရင်းဘက်ကနေပြီးတော့ပောင်းဝင်လုဆောင်ပေးတာမျိုးတွေကိုသူတို့အရင်ဟိုကြောက်တာလေပေါ့နော်အဲ့တော့သူတို့အထင်းမှထည့်ထားပြီးတော့ထိန်းထားနိုင်မှုတွေကျူးစားတာလည်းဖြစ်နိုင်တယ်ကျွန်တော်အစပိုင်းမှာဒီသူတို့ရက်သားလက်နဲ့ကင်ဆောင်ခွင့်ဥတွေဆိုပြီးတော့သူတခုထုတ်ပြန်လာရှိပြီပေါ့နော်အဲ့ဥစ္စာကနေကကျွန်တော်ဒီအရေးရိတ်စားမိတယ်ပေါ့နော်အဲဆိုတော့လာတော့မယ်ပြည်သူစစ်တွေလာတော့မယ်ပြီးရင်ခုနလိုစစ်မှုထမ်းအောင်နေလည်းပြန်ပေါ်နိုင်ခြင်းရှိတယ်ပြီးတော့ကျတော့စစ်မှုထမ်းမီဒီယာဥတွေသူတို့ထုတ်ပြန်နိုင်မယ်ဆိုပြီးတော့ကျွန်တော်ကြိုတွက်ခဲ့ကြတယ်ပေါ့နော်အခုကျတကယ်အဲ့လိုပုံစံမျိုးဖြစ်လာတယ်
နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးလိုအပ်ချက်အရာဒီဥပဒေကိုပြဋ္ဌာန်းရတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ တောင်ကိုရီးယားနိုင်ငံအပါအဝင်ပြည်ပကျူးကျော်မှုအနေရရှိတဲ့နိုင်ငံတချို့မှာစစ်မှုထမ်းဥပဒေပြဋ္ဌာန်းထားပေမယ့်မြန်မာနိုင်ငံလိုမျိုးပြည်တွင်းပဋိပက္ခပြင်းထန်နေတဲ့နိုင်ငံအနေနဲ့အခုလိုစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တာဟာမသင့်တော်တဲ့လုပ်ရဖြစ်တယ်လို့လည်းကြွန့်ကျင်သူတွေကဝေဖန်ကြပါတယ်အပတ်စဉ်3ကိုရရှိနေတဲ့အချိန်မှာပဲကရင်နီရှေတန်းစစ်မျက်နှာနဲ့ကရင်ပြည်နယ်အောင်စေးရစစ်ကြောင်းမှာတင်နန်းသားတွေရရှိနေပြီလို့သတင်းတွေလည်းထွက်ပေါ်နေပါတယ်စစ်ကောင်စီဟာနိုင်ငံရဲ့ဗန်နံငွေကိုစစ်လက်နက်စစ်အုံဆောင်ပစ္စည်းဝယ်ယူရမှာအများပြအုံပြုခဲ့တာဟာလည်းဆယ်စုနှစ်ချီခဲ့ပါပြီလက်ရှိတော်လှန်ရေးအခင်းကျင်းမှာတော့တပ်သားလိုအပ်ချက်အတွေလူငယ်တွေကိုလက်နက်တပ်ဆင်ပေးပြီးလူသားတိုင်းအဖြစ်အသုံးပြုနေတယ်လို့တုံ့သက်ပြောဆိုမှုတွေလည်းရှိပါတယ်။ဒီလိုလောက်ရရဲ့နောက်ဆက်တွဲအခြေအနေဖြစ်လာတယ်။လူသားအင်အားဆုံးရှုံးမှုအခြေအနေကလည်းစိုးရိမ်စရာတစ်ခုဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်အတွင်ရမှုဟာကိုမင်းသွေးတစ်ကဆိုပါတယ်။
ကျွန်တော်တို့ကဟိုစိုးရိမ်တာကအမြဲတမ်းလည်းပြောပါတယ်။အဲ့ဒါဘာလဲဆိုတော့ကျွန်တော်စစ်ကောင်စီကိုတိုက်ရင်နဲ့ဟိုစစ်ကောင်စီနဲ့ဒီမတရားတဲ့ဥစ္စာတိုက်ရင်နဲ့ပဲကျွန်တော်တို့နိုင်ငံရဲ့ဒီ infrastructure တွေပြီးတော့အခြေခံပညာရေးကျန်းမာရေးဆောင်ရှားမှုစနစ်အဲ့ဒါတွေပြိုလဲသွားမှာကျွန်တော်တို့ကြောက်အဲဘာကြောင့်လဲဆိုတော့စစ်ကောင်စီကိုတိုက်လို့သူဒီဘုံရံသူမရှိတော့တဲ့အချိန်ဒီမှာအဲ့ဒါကိုတော်လိုင်းနိုင်ပြီလို့ကျွန်တော်တို့ဒီအဲတော်လိုင်းဘက်တော်သားတွေရောပြည်သူတွေအားလုံးကတော့ပြောနေကြဆိုနေကြတော့တကယ်ကြတော့အဲ့ဒါကတကယ်မစ်ပွိုင်မှာပဲရှိသေးတယ်။ဟိုစစ်ကောင်စီမရှိရတဲ့အခြေအနေကိုကျွန်တော်ကပို့ပြီးတော့စဉ်းစားတယ်။ तू ကသူချော်လဲနေတယ်။ तू ကသူယိုင်လဲနေတယ်။ပြီးတော့တစ်ချိန်ချိန်မှာဒီဒိုမီနိုအဖက်လိုပဲ तू ရဲ့အမားဆုံးတစ်ခုပြို့ပြီးဆိုဝေါ်ကနေကြသွားမှာ तू ကဒါကြအဲ့ဒီအခြေအနေကတော်လိုင်းထိုင်တာမဟုတ်ဘူး။အဲ့တော့ဟိုကျွန်တော်အနေနဲ့အကြံပေးချင်တာတိုင်းပြည်မှာအလုပ်လုပ်ဟိုဟာနိုင်စွမ်းရှိရဲ့ဒီလူစွာအရင်းမြစ်ဒီအကုန်လုံးပြေးနေကြတယ်ပြီးတော့အဲ့ဒီလူစားရင်းမြစ်တွေကိုလည်းကုန်ထုတ်လုပ်ငန်းတွေကိုရောက်မသွားအောင်လို့သူတို့ကဒီစစ်တပ်ဘက်မှာလည်းထတ်ဆုတာမျိုးတွေလုပ်လာကြရတော့ရှေ့လျှောက်ပြီးရတော့ဟိုပြည်သူကတော့တော်တော်ခံရလိမ့်မယ်နောက်ဆုံးပတ်ဆိုင်ရှိရတော့ဝယ်စားလို့မရတော့တဲ့အခြေအနေကြီးကြုံတာ
စစ်ကောင်စီကစစ်မှုထမ်းဖို့ရက်ွက်အလိုက်လူစီရင်ကောက်ခံတာမျိုးမဲနိုင်ရွေးချယ်တာမျိုးတွေရှိသလိုလမ်းသွားလမ်းလာလူငယ်တွေကိုဖမ်းဆီးပြီးအတင်းအကျပ်ခေါ်ယူခံရတဲ့တဲ့တွေလည်းမကြာခဏထပ်ပေါ်ခဲ့ပါတယ်။ဒေသအသီးသီးကလက်ချင်ရေးတင်းနှံဆောင်တွေကိုပို့ဆောင်နေတာဖြစ်တဲ့အတွေ့ပြန်လည်ထွက်ပြေးဖို့ဆိုတာကလည်းထင်သလောက်မလွယ်ကူလာပါဘူး။မိဘတွေအနေနဲ့မှာလည်းတာသမီတွေရဲ့ရှိရေးမှာအာနာရှင်အငွေအသက်တွေမပါဝင်လို့ကြားတာပါဒီအတွက်ကြောင့်နှိဆက်ရအခြေဆက်တွေကတစဉ်လွမြရာဒေတာတွေကစလို့အိနေချင်းနိုင်ငံတွေအထွေအရောက်သွားနိုင်ဖို့စီစဉ်နေကြတာဖြစ်ပါတယ်စစ်မှုထမ်းဥပဒေကနေလွမြဖို့အရေးအတွက်လူငယ်အရေးကူညီဆောင်ရွက်ပေးနေတဲ့ Southern Revolution Support ရဲ့အဖွဲ့ဝင်တူဖြစ်သူမတ်ဆွေက
ဒီစကားစားရဲ့စစ်မှုထမ်းအောက်ထဲရောက်ပါတဲ့စစ်တပ်ထဲရောက်ပါတဲ့ခွဲကလေးဘလို့ပြောရုံထွက်လို့ရတယ်ဆိုတဲ့လမ်းကြောင်းပေါ့နော်ဒါကျမတို့လည်းပြောမှာခုနကနေပေါ့ကျွန်တော်တို့ကတော့နှိစက်ရပေါ့ဟိုခက်ပြေးမယ်ပေါ့စဉ်းစားကြည့်ပါဆိုလို့ရှိရင်တော့ဘာတွေဘာတွေစုဆောင်ထားပါပေါ့ပပမပြည့်ဟာတွေပေါ့နော်အဲအဓိကမှတ်ပုံနေမယ်အဲ့ဒါနဲ့နောက်ပြီးတော့ကိုယ့်နဲ့အနှိစက်ဆိုလမ်းကြောင်းကိုရင်ပြေးပါဟိုပေါ့နော်ကိုကအခုကျမတို့အခုလေ့လာနေရတခုရှိရဲရန်ကုန်မှာအဓိကစုရဲမန္တလေးစုရဲကျွန်တော်တော်လိုင်းအင်အားစုရဲအားကောင်းတဲ့နေရာမှာတော့တို့ကအရင်မစုဒါအကျိတ်တဲ့အကြောင်းရှိတယ်လုံးဝကိုဟိုပေါ့နော်ရှော့မတွက်နဲ့ပော့လည်းမတွက်နဲ့ဟိုကိုကကိုပြေးစရာရှိတာကိုအသက်နိုင်ဆုံးပြေးအောင်ပြေးတဲ့အောင်ပြေးအမတို့ဘက်ကလည်းဘယ်ဖြစ်ဖြစ်ရအောင်ဆက်သွယ်ပြပါလို့ဒါအမတို့ကပြောမှာပေါ့နော
်အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီလက်အောက်ခံရန်ကုန်တိုင်းစစ်ဒေသကလည်းစစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ချက်ချင်းဆိုသလိုတပ်သားတစ်ခေါ်စားထုတ်ပြန်ခဲ့ပါတယ်တရက်တာအတွင်းမှာတင်အနေနဲ့ရရက်ကလူငယ်တွေထောင်နဲ့ချီပြီးဝင်ရောက်ဖို့ဆက်သွယ်လာတယ်လို့ထုတ်ပြန်ခဲ့တာပါတိုင်းဒေသလက်နက်ကိုင်အစိုးဖွဲ့အသီးသီးကလည်းအဲ့ဒီကာလအတွင်းမှာတပ်သားတစ်လက်ခံနာရီနဲ့ခန္ဓာအသီးသီးမှာပါဝင်နိုင်ဖို့ဖိတ်ခေါ်ခဲ့ကြပါတယ်။အန်ယူဂျီအနေနဲ့မှာလည်းသက်ဆိုင်ရာဝန်ကြီးဌာနအလိုက်ဦးစားပေးအစ်စ်နေခွဲထားသလိုကုညီဆောင်ရွက်တာတွေလှုပ်ဆောင်နေတယ်လို့ပြောရေးဆိုခွင့်ရှိသူဦးနေဖော်လက်ကပြောပါတယ်
။အန်ယူဂျီအနေနဲ့ဒီကိစ္စအစဖြစ်ခဲ့တဲ့ကပေါ့နော်ကျွန်တော်တို့ဒီအဲ21ရက်လောက်အတွင်းမှာကျွန်တော်တို့ hotline channel ဆိုပြီးတော့ဖွင့်ပြီးတော့အခုတိလဲအဲ hotline channel မှာလာရောက်ပြီးတော့မင်းမင်းကြားတဲ့သူတွေအကြံပြုဆွေးနွေးတာတွေနောက်ပြီးတော့လိုအပ်တဲ့တနေရာသွားကျင်တယ်ဆိုတဲ့သူတွေဆိုရင်လည်းပဲကျွန်တော်တို့ချိတ်ဆက်ကူညီတာတွေဒါတွေကိုဒါဆောင်ရွက်လျက်ရှိပါတယ်အော်ဒီဘက် MOD ဘက်ကဆိုရင်လည်းဒီ အကြဖတ်စစ်တပ်ဘက်ကိုမပူပေါင်းလို့ပဲနဲ့နောက်လျှောက်ဒီဘက်ဒေါ်လာရင်အားစုတွေဘက်ကိုပူပေါင်းလာတဲ့လူငယ်တွေလည်းဒါအများကြီးရှိပါတယ်ဒါတွေဆိုရင်လည်းဒါတောင်ပိုင်းမှာတွေပဲထောင်ကျော်လောက်ရှိတယ်အခြားစစ်တွေသားတွေနဲ့ပေါင်းမယ်ဆိုရင်ဒါထောင်ကြီးကနန်းလောက်ကျွန်တော်တို့ရှိရပေါ့နော်အဲဒီလူတွေဆိုရင်အခုကျွန်တော်တို့ဘက်မှာအဲဒီတင်းနန်းတချို့တွေဆိုရင်ဒါတင်းနန်းဆင်းပြီးတော့အဲတိုက်ပွဲဝင်နိုင်တဲ့အဆင့်ကိုရောက်ရှိနေတာတွေတောင်ဒါရှိနေပြီဖြစ်ပါတယ်အဲ့တော့အချို့လည်းပဲဒီပူပေါင်းလာမှုတွေကိုလည်းပဲတောက်လျှောက်ကျွန်တော်တို့တွေအဲတင်းနန်းအစ်တတွေဇက်တိုက်ပေးသွားဖို့လည်းပဲကျွန်တော်စီစစ်ရွေးချယ်ပြီးတင်းနန်းအစ်တတွေဇက်တိုက်ပေးသွားဖို့လည်းဒါလုံခြုံဆောင်ရွက်နေတာရှိပါတယ်ဗျဟိုတိုင်းသားနယ်မြေတွေကိုမိသားစုလိုက်ခိုးလုံနေတယ်ဆိုတဲ့သူမျိုးတွေဆိုရင်တော့လည်းပဲကျွန်တော်တို့ကတိုင်းသားစုဖွဲ့နဲ့အဲကျွန်တော်တို့ကချိတ်ဆက်ပြီးတော့တတ်နိုင်သမျှဒါကူညီဆောင်လျှောက်ဆောင်မကူညီဆောင်မပေးတာလည်းဒါလုံဆောင်လည်းရှိပါတယ်ဗျ
သားသမီးတွေတိတ်ရှောင်တဲ့အခါမိသားစုဝင်တွေကိုချိန်ချောက်အကြက်ကိုင်းတာဖန်စီအေးအေးယူတာတွေကိုလည်းစစ်ကောင်စီကစက်တိုက်ဆိုလိုပြုလုပ်ခဲ့ပါတယ်။တိုးတက်ရေးအတွက်လှုပ်ဆောင်နေတဲ့လူငယ်တွေရဲ့ပြပထွက်ခွင့်ကအစားတင့်ကျက်ခဲ့သလိုစစ်တပ်နန်းတွေကိုလည်းစက်တိုက်ပြုလုပ်ဖို့အစီအစဉ်ခဲ့တာပါ။စစ်ကောင်စီရဲ့အကျိုးမဲ့ဥပဒေမဲ့လှုပ်ရက်တွေကြမှာလူငယ်တွေအတွက်တော့အနာဂတ်အရေးတဲ့စစ်မှုထမ်းကပ်ဘေးကလွတ်ဖို့အရေးလမ်းစရှာဖွေနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
်ဒါမျိုးသတင်းဆောင်မတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ